မြန်မာနိုင်ငံအတွင်းလက်နက်ကိုင်ပဋိပက္ခတွေပိုပြီးကြီးထွားလာမယ်ဆိုရင်ထိုင်းနိုင်ငံသားတွေကိုကယ်တင်နိုင်မှုအတွက်ထိုင်းရေတပ်ကစစ်သင်္ဘော၄စင်းကိုကပ်ပလီပင်လယ်ပြင်ထဲမှာအစင်သင့်စေလွှတ်ထားတဲ့အကြောင်းထိုင်းသတင်းတွေမှာဖော်ပြထားပါတယ်။ထိုင်းနိုင်ငံသားတွေအတွက်အသက်အန္တရာယ်ရှိလာရင်ကယ်တင်ဖို့အတွက် Frigate စစ်သင်္ဘော၂စင်းနဲ့ကမ်းတက်ရေယာဉ်၂စီးစေလွှတ်ဖို့ကပ်ပလီပင်လယ်ပြင်မှာလုံခြုံရေးတာဝန်ယူထားတဲ့အမှတ်၃တပ်မှုကိုရေတပ်အကြီးအကဲဘိုးချုပ်ကြီးအနူပန်လန်ကညွှန်ကြားခဲ့ကြောင်းလည်းထိုင်းနိုင်ငံထုတ်ဘန်ကောက်ဖို့စ်သတင်းကဖော်ပြခဲ့တာပါ။မကြသေးခင်ကတိုက်ပွဲတွေပြင်းထန်ခဲ့တဲ့ထိုင်းနိုင်ငံမဲဆောက်မြို့တစ်ဖက်မြန်မာနိုင်ငံမြောက်ပိုင်းဘက်မှာတော့လက်တလောတိုက်ပွဲတွေရပ်ဆိုင်းနေပါတယ်။ဒါပေမဲ့လည်းတနင်္လာနေ့တိုင်းဒဝဲမှာစစ်ကောင်စီတပ်ဖွဲ့ဝင်20လောက်တာဝန်ယူထားတဲ့စခန်းကိုတော့တော်လိုင်းအင်အားစုတွေကတပ်ဖွဲ့ဝင်အင်အား120လောက်မှာနဲ့တနင်္ဂနွေနေ့ကတင်းယူမိရှုဖျက်ဆီးခဲ့ကြောင်းထိုင်းလုံခြုံရေးတပ်ဖွဲ့တွေကိုကိုးကားပြီးတော့သတင်းမှာဖော်ပြထားပါတယ်။တိုက်ပွဲတွေနဲ့ထိခိုက်သေးခြင်းမှုသတင်းတွေအတွက်တီးကြအတီးပြုလို့တော့မရသေးသလိုစစ်ကောင်စီကလည်းသတင်းထုတ်ပြန်ထားတာတော့မတွေ့ရသေးပါဘူးရှင်။